မရိကန်ပြည်တော်စုနဲ့ရှစ်တော်ဆက်နိုင်ငံများအာဆီယံဖွဲ့ဝင်နိုင်ငံတွေပထမဆုံးချင်းပူးတွဲစီကြောင်းစီရင်လေ့ကျင့်မှုဒီကနေ့စတင်ပြီဖြစ်ပါတယ်။ပိုင်ဆိုင်မှုညင်းပွားတွေတောင်ကျိုးပင်လယ်ထဲမှာပါလုပ်မဲ့ဒီပူးတွဲစီရင်လေ့ကျင့်မှုမှာစစ်တမော၈စင်း၄ရင်၄စင်းနဲ့တပ်ဖွဲ့ဝင်1000ကျော်ပါဝင်ပါမယ်။မှရကြလုပ်မဲ့အာဆီယံအမေရိကန်ရေကြောင်းစီရင်လေ့ကျင့်မှု AUMX ဟာထိုင်းနိုင်ငံစက်တစ်ပြည်စကမ်းမှာစတင်ပြီးစင်ကာပူနိုင်ငံမှာအဆုံးသတ်မှာဖြစ်ပါတယ်။အမေရိကန်နဲ့ထိုင်းတော်ဝင်ရေတပ်တို့ပူးတွဲဦးဆောင်တဲ့စီရင်လေ့ကျင့်မှုကိုထိုင်းပင်လယ်ကွေ့နဲ့တောင်ကျိုးပင်လယ်တို့အပါအဝင်ရှိတော်အခြားကနိုင်ငံတကာရည်ရွယ်မှလှုပ်ဆောင်မှဖြစ်ပြီးစင်ကာပူမှာအဆုံးသတ်ပါမယ်လို့ဘန်ကောက်မြို့အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဒီစီရေးလေးချင်းမှုတွေမှာမြန်မာရည်ရွယ်ကိုထည့်သွင်းတဲ့အတွက်ဥပဒေပြောဆိုကြတာတွေရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုပ်ခဲ့တဲ့စစ်ဆင်ရေးတွေနဲ့ဆက်စပ်ပြီးမြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုအမေရိကန်ကတံခတ်အရေးယူမှုတွေချမှတ်ထားတာပါ။ရှာဖွေဖန်စီရေးဆိုင်ရာလေ့ကျင့်တဲ့အနေနဲ့ရည်ရွယ်တွေဘက်ကိုတက်ရောက်တာတွေပါပါဝင်မဲ့ဒီစီရေးလေးချင်းမှုမှာအာဆီယံဖွဲ့ဝင်10နိုင်ငံစလုံးကရည်ရွယ်တွေပါဝင်ကြမှာပါ။တောင်ကျိုးပင်လယ်ရေပြင်နဲ့နမိအားလုံးဒီဘက်ကိုပိုင်တယ်လို့တရုတ်ကပြောထားတယ်လို့အာဆီယံဖွဲ့ဝင်နိုင်ငံတွေကဘရူနိုင်းမလေးရှားဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကပိုင်တယ်လို့ပြောထားတဲ့နေမျိုးတွေလည်းရှိပါတယ်။ဒီလိုပိုင်ဆိုင်မှုပိုင်အပြိုင်ညင်းပွားနေတာကြောင့်တင်းမာမှုတွေရှိနေချိန်မှာပဲအခုလိုအမေရိကန်နဲ့အာဆီယံနိုင်ငံတွေပူးတွဲပြီးပထမဆုံးချင်းရေကြောင်းစီရေးလေ့ကျင့်မှုကိုလုပ်ကြတာဖြစ်ပါတယ်။